ိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့ဖမ်းဆီးခံရတဲ့ Writer သတင်းတော်2ဦးကိုအာမခံမပေးဖို့ဒီကနေ့မြောက်ပိုင်းခရင်တရားရုံးကဆုံးဖြတ်လိုက်ပါတယ်။ဖမ်းဆီးခံရခြင်းအမှုနဲ့ပတ်သက်ပြီးချင်းချောက်ဝန်ခံခိုင်းတာတွေရှိခဲ့တယ်လို့သူတို့ကနေပြီးတော့တရားရုံးမှာပြောဆိုခဲ့ပါတယ်။အစိုးရဘက်ကပြောထားတဲ့လျှို့ဝှက်ချက်အချက်လက်တွေရယူမှုဆိုတာမှလည်းအချက်လက်တွေဟာပြည်သူတွေသိဖို့ဆိုပြီးတရားဝင်ထုတ်ပြန်လာတဲ့အချက်တွေသာဖြစ်နေပါတယ်။ဒီသတင်းကိုတော့ဖီယိုရီသတင်းနောက်မေခါကပေးပို့ထားပါတယ်
။ဖမ်းဆီးခံထားရတာရက်တပတ်6ပတ်ကျော်ပြီဖြစ်တဲ့သတင်းတော့ကိုဟာလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဟာအရေးကြီးတဲ့လှုပ်ဝက်အထောက်ထားတွေကိုရဲနှစ်ဦးစီကရယူခဲ့တယ်လို့ရဲဘက်ကစွပ်စွဲထားပြီးအရေးယူခံထားရတာဖြစ်ပါတယ်။အရေးယူခံထားရတဲ့သူတို့တွေအတွက်အာမခံရှောက်ထားချက်ကိုမြောက်ပိုင်းခရိုင်တရားသူကြီးကအာမခံမပေးတဲ့အထူးဥပဒေတစ်ခုဖြစ်နေတာကြောင့်ဆိုပြီးအာမခံရှောက်ထားမှုကိုပယ်ချလိုက်တာပါဖမ်းဆီးရနေရာမှာရင်ဖော်ပြထားမှုအပါဝင်ကွဲလွဲမှုတွေနဲ့ရုံးတင်စစ်ဆေးနေမှုတွေကိုတရားရုံးမှာစစ်ဆေးတွေ့ရှိတာနဲ့ပတ်သက်လို့ဖမ်းဆီးခံထားရတဲ့အချိန်မှာသူတို့ကိုစစ်ဆေးတဲ့အခြေအနေနဲ့ပတ်သက်လို့ VOA မင်းညာစင်မှာသတင်းတော်ကိုအားလုံးကအခုလိုဖြေကြားခဲ့ပါတယ်
ဟုတ်ကဲ့ဒီကတည်းကဒီလက်မထိုးတော့လည်းတို့အဲ့လိုမျိုးလက်မထိုးရင်နောက်တခြားပြစ်မှုတွေဆက်နေတော့မျိုးဆိုတော့
ဒီနေ့ကျွန်တော်တို့ကိုဒီပြည်လိုဘက်ကရဲရချီလာပြီးတော့စစ်သေးရပါတော့စစ်သေးတဲ့အခါကျတော့ကျွန်တော်တို့ကိုတို့တကယ်လာဖမ်းဆီးတာနဲ့တို့ဒီမှာဖြတ်ဆိုသွားတာနဲ့လုံးဝကိုစန့်ကျင်မှုရှိတယ်လို့ကျွန်တော်တို့ကတော့ပြောပြပါတယ
်အခုဒီနေ့လာထွက်တဲ့ရဲရချီကိုကျွန်တော်တို့အဲ့တုန်းကမမြင်ခဲ့ရဘူ
းလာမယ့်ဖေဖော်ဝါရီ6ရက်နေ့မှာတော့ထပ်မံကြုံကြင်ပေးပြီးဆက်စစ်သွားမှာဖြစ်ပါတယ်ဒီကနေ့ကြားနာစစ်ဆေးခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့သတင်းသမားတွေအကျိုးဆောင်ဦးတန်းစောအောင်ကအခုလိုပြောပြလာတာပါ
ဒီတက်တယ်ကျွန်တော်တို့ဒီနေ့ရဲမှုမင်းတန်းကိုဆက်တယ်ဒီကစောကန်တွေပြောတာတော့ရဲမှုကိုမမြင်ဘူးရှာပြီးဖမ်းဆီးရမှာမပါဘူးဒါမဲ့ရှာပြီးဖမ်းဆီးရတဲ့ပြည်သူတွေကသူကဖမ်းဆီးကြအောင်ဖမ်းဆီးပါတယ်ပြောတယ်နောက်ပြီးတော့သူတို့ကိုမှတ်သုံးနဲ့လီလာနောက်မှာတောင်းဆန်ရတယ်ဆိုတော့တော့ဒါတော့ဘယ်လိုပြောမှမဟုတ်ဘူးမတင်ရနိုင်ဘူးဒီရှာပြီးပုံစံမှာမြန်မာပြောတာနဲ့ပတ်သက်ပြီးတော့ဒါမြင်နေတဲ့ကန့်ညီလို့ကျေးဇူးကြီးတယ်ဆိုတော့ဆက်ပေါ်ပါတယ်ဒီထိုင်မှာသူပညာသူစားတဲ့အဲဒီထိုင်မှာပါတဲ့အကြောင်းအရာတွေအားလုံးကိုအများကြီးလို့သိရှိပြီးဆက်တဲ့အကြောင်းအရာတွေဆိုတာဥပဒေဝင်ပြန်တယ်နောက်တစ်ခါဒီသုတော်ခံသူတွေကြီးအတွေ့အစားဆက်တမ်းတွေလည်းဒီတိုင်းမှာပါတဲ့အကြောင်းအရာတွေပြည်ပြည်ဆိုတော့ဟောလဲအဲသူကဆက်ပေါ်ပါတယ်
ကျောင်းသားစစ်ဆေးမှုတွေမှာအစိုးရကပြောဆိုထားတဲ့လှုပ်ဝက်အချက်လက်တွေရယူမှုဆိုပြီးပုံမှန်တက်တရားစွဲတာမှာရိုက်တာသတင်းတော်နှစ်ဦးလက်ဝယ်တွေ့ရှိရတယ်ဆိုတဲ့လှုပ်ဝက်အချက်လက်တွေဟာအစိုးရဘက်ကနိုင်ငံပိုင်သတင်းစာတွေမှာတရားဝင်ထုတ်ပြန်ပေးထားပြီးဖြစ်တဲ့အချက်လက်တွေဖြစ်နေတယ်ဆိုတာကိုစစ်ဆေးတွေ့ရှိခဲ့ရတဲ့အပြင်သတင်းတော်တွေကိုဖန်ဆီးခဲ့တဲ့ရင်းမှုမင်းတန်ကိုရိုင်းကလည်းဒါဟာတရားဝင်ထုတ်ပြန်ပြီးတဲ့အချက်လက်တွေဆိုတာသိရှိခဲ့ပြီးဖြစ်ကြောင်းကိုစစ်ဆေးတွေ့ရှိရတယ်လို့ဦးတန်းစောအောင်ကပြောပါတယ်
မော်တော်ကြီးစာကြည့်တဲ့အားလုံးဒီမီဒီယာတွေဥဒေသာပြီးဒီယာတွေရှင်းပြပြီးသံတမန်တွေလည်းရှင်းပြပြီးအများကြီးတို့လည်းသိအောင်ရှင်းပြပြီးဒေးလေးလူလက်နဲ့သင်းတွေအားလုံးရှာရှုံးနေပြီးနေရတာပေါ့ရှင်းပြပြီးတော့ကြည့်ချင်တယ်အဲ့တော့လည်းရှင်းပြီးဒီတော့ဒီပတ်စုကြရရတော့တကယ်ဖြစ်စင်နဲ့ရှင်းနေတော့ကွဲနေတာပေါ့နော်ဒီလိုပဲကြတော့ဒါဒီဝကြဒီဆောင်သွားတယ်ပြောတယ်ဒါပေမဲ့အဲ့လိုဒီဆောင်သွားတယ်ဆိုတော့ပဲသူကြာယူဆောင်တယ်ဆိုတော့လည်းတတိကြမှာပြောနိုင်ဘူးเนาะအဲ့တော့ဒီစာရဆရာနေပြပါတဲ့အကြောင်းအရအလုံးပါလေအများကြီးသိစီရတဲ့နေရာမှာဒီပါဠိတတိစာ
ဒီကနေ့တရားခွင်မှာစစ်ဆေးမင်းမြန်ချက်တွေအရစစ်ဆေးချက်တွေနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကတက်တည်ပြနိုင်တာမရှိသလိုတခြားတက်တည်တွေလည်းထပ်ပြီးတင်ထားတာတွေလည်းရှိရဲ့လို့ရှေ့နေကဆိုပါတယ်ငင်းငင်းရဲ့လက်မှတ်မထိုးရသေးတဲ့ရခိုင်တပ်မတော်အင်အီတို့လိုအဖွဲ့တွေရဲ့ဖုန်းနံပါတ်တွေကိုတက်တည်အဖြစ်တင်ပြလာတာရှိရဲ့လို့ရှေ့နေကဆိုပါတယ်လက်ရှိကြားနာစစ်ဆေးချိန်မှာလည်းအစိုးရကစွပ်စွဲထားတဲ့စွပ်စွဲချက်တွေပေါ်မှာတိကျတဲ့တက်တည်ပြနိုင်ခြင်းမရှိလားစစ်ဆေးမှုတွေမှာလည်းကွဲလွဲမှုတွေရှိနေတာကြောင့်ပြည်ရင်းပြည်ပကတည်င်းသမားတွေလူအခွင့်အရေးလှုပ်ရှားသူတွေကမြန်မာအစိုးရပေါ်မှာဝေဖန်နေကြပါတယ်ဖမ်းဆီးခံတည်င်းသမားတွေရဲ့မိခင်တည်င်းဌာနတစ်ခုဖြစ်တဲ့ writer ကလည်းတည်င်းသမားနှစ်ဦးကိုအာမခံမပေးဖို့ဆုံးဖြတ်လိုက်တဲ့အပေါ်အလွန်မဲစိတ်ပျက်မိကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်ရှင်